မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မှာလူမျိုးရေးတပ်ဖွဲ့ရဲ့လူခွင့်ရေးချုပ်ဖောက်မှုတွေရှိခဲ့တယ်လို့ဆိုတဲ့စွပ်စွဲချက်တွေကိုစုံစမ်းမဲ့နိုင်ငံခံကျွမ်းကျင်သူပုဂ္ဂိုလ်၃ယောက်ရဲ့အမည်ကိုကုလသမဂ္ဂကကြေညာလိုက်ပါတယ်။တပ်ဖြတ်မှုအာဏာပြုချင်မှုတွေပါဝင်လူခွင့်ရေးချုပ်ဖောက်မှုစွပ်စွဲချက်တွေနဲ့ပတ်သက်လို့အချက်အလက်ရှာဖွေရေးနိုင်ငံကအဖွဲ့ဦးတော်အိန္ဒိယနိုင်ငံကတရားရုံးချုပ်ရှင်းနေအင်ဒရာဂျိုင်စင်ကဥစ္စာမှာဖြစ်ကြောင်းကုလသမဂ္ဂလူခွင့်ရေးကောင်စီဥက္ကဋ္ဌကဒီကနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြထားတာပါ။ဖော်ဝင်၃ဦးပါအဖွဲ့မှာတရုတ်နိုင်ငံကလူခွင့်ရေးကော်မရှင်ဥက္ကဋ္ဌရာဒီကာကူမရာစွာမီအစိုးရနိုင်ငံကနိုင်ငံကလူခွင့်ရေးဆိုင်ရာတိုင်ပင်ခံပုဂ္ဂိုလ်ခရစ္စတိုဖာဒိုမီနစ်စီတိုတီတို့လည်းအဖွဲ့ဝင်ဖြစ်တဲ့တာဝန်ယူရမှာဖြစ်ပါတယ်။စစ်တပ်နဲ့လူမျိုးရေးတပ်ဖွဲ့ဝင်ကျူးလွန်ခဲ့တယ်လို့ဆိုတဲ့လူခွင့်ရေးချုပ်ဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့နိုင်ငံကတရားလွတ်လပ်တဲ့စုံစမ်းမှုတွေလှုပ်ဆောင်မှုမလာတယ်မှာတော့ကကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကဖော်ဆီးလိုက်တာဖြစ်တဲ့အကြောင်းလဲကြေညာချက်ကဖော်ပြထားပါတယ်။မြန်မာစိုးရအနေနဲ့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအစီအစဉ်ကိုအပြည့်အဝပူးပေါင်းဆောင်ရွက်ဖို့နဲ့သက်ဆိုင်ရာဒေသတွေအားလုံးကိုတော်ရောက်ခွင့်ပြုဖို့လဲကြေညာချက်မှာတိုက်တွန်းထားပါတယ်။မြန်မာစိုးရကတော့ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပြစ်ကတ်တွေနဲ့ပတ်သက်လို့ကော်မရှင်တစ်ခုဖွဲ့စည်းထားပြီးစုံစမ်းစစ်ဆေးနေရကြောင်းကုလသမဂ္ဂကတိကျစုံစမ်းမဲ့အစီအစဉ်ကိုလက်မခံနိုင်ကြောင်းညှင်းဆန်ထားတာပါ။ကုလသမဂ္ဂတွင်ရင်မှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ကော်မရှင်ပါဝင်အစိုးရကဖွဲ့စည်းထားတဲ့ကော်မရှင်တွေကတော့ရခိုင်ပြည်နယ်ရင်းကပြစ်ကတ်ဖြစ်ပွားနေတဲ့လူမှုတိုင်းဝန်းနေသမကဒေသခံအစိုးရတာဝန်ရှိသူတွေလူမှုရေးဖွဲ့စည်းရေးနဲ့ပါပြစ်ဆုံဆွေးနွေးမှုတွေလှုပ်ဆောင်နေပြီးအစိုးရထံအပြစ်ဒဏ်အစီရင်ခံတင်ပြဖို့လဲကြိုးပမ်းနေကြပါတယ်။